to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA အမေရိကန်တန်ရဲ့2019ခုနှစ်ဒီဇင်ဘာလ5ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလမီတာ190လို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တင်နေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုရေးရလုပ်ငန်းစဉ်တွေစတော့မယ်ကြောင်းဟောလွတ်တော်ဥက္ကဋ္ဌနက်စီဖလိုစီကဒီနေ့ပဲကြေညာပါတယ်အမေရိကန်သမ္မတအနေနဲ့မြောက်ကိုရီးယားခေါင်းဆောင်ဟိုရော့ကက်မန်ဆိုပြီးတော့နောက်ကထပ်ခေါ်မယ်ဆိုရင်အနေနဲ့ကြီးတဲ့စိန်ခေါ်မှုဖြစ်မယ်ဆိုပြီးမြောက်ကိုရီးယားကသတိပေးပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့တူကြေညာပေးမှာပါ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလှရီထဲမှာတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ရဲ့ဖိတ်ကြားချက်အရတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီမြန်မာနိုင်ငံကိုဒီဇင်ဘာ9ရက်နဲ့10ရက်လာရောက်ဖို့ရှိပါတယ်ဒီခီးစဉ်နဲ့ပတ်သက်လို့
ရိုဟင်ဂျာကိစ္စတွေလည်းသူတို့ကကူညီပါမယ်လို့ပြောထားတာပေါ့နော်အဲဘင်္ဂလားဒေ့ရှ်မှာရောက်နေရိုဟင်ဂျာတွေ
တရုတ်မြန်မာရေးဆောင်ကြည်လေးလာသူဒေါ်လှကျော်စောရဲ့တုံ့တက်ချက်နဲ့သူထုတ်လွှင့်ပေးသွားပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာစပါးကင်းဧကသိန်းနဲ့ချီပြီးတော့ရိတ်သိမ်းချိန်ရောက်နေပေမဲ့တိုက်ပွဲတွေကြောင့်လက်သမားတွေမသွားလာရဲပဲဖြစ်နေပါတယ်အနာလွဲသုံးမှုတွေအရင်လိုပြန်မဖြစ်အောင်ဖွဲ့စည်းပုံပြင်ဆင်ရေးသတိထားဆောင်ရွက်ဖို့လွှတ်တော်ထဲမှာတက်မတော်သားကိုယ်စားလှယ်ရဲ့ပြောကြားချက်အပေါ်မှာတုံ့တက်ချက်တချို့နဲ့ထိုင်းမြန်မာနှစ်နိုင်ငံသဘောတူစာချုပ်နဲ့အလုပ်လုပ်နေကြတဲ့အမျိုးမအလုပ်သမားတွေဟာစာချုပ်ပါအချက်တွေအတိုင်းတာဝန်ယူမှုမပေးတဲ့ကုမ္ပဏီကိုယ်ခုကိုဒီကနေ့တိုင်ကြားလိုက်ပါတယ်ဒီလိုသတင်းလွှာလေးမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုအရေးယူရေးလုပ်ငန်းစဉ်စတင်တော့မှာဖြစ်တဲ့အကြောင်းအောက်လွတ်တော်ဥက္ကဋ္ဌနန်စီကလိုစီကဒီနေ့ပဲကြေညာပါရယ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီသမ္မတဖို့အရေးယူနိုင်ရေးအောက်လွတ်တော်တရားရေးကော်မတီကိုညွှန်ကြားထားကြောင်းလည်းပြောဆိုခဲ့တာပါသမ္မတရဲ့လိုရတဲ့ရာဖွဲ့စည်းပုံအခြေခံဥပဒေကိုချုပ်ပေါက်တယ်ဆိုတာမငင်းနိုင်ကြောင်းလည်းအောက်လွတ်တော်ဥက္ကဋ္ဌကပြောခဲ့ပါရယ်နိုင်ငံရေးကျိုးမြတ်ရမယ်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ယူကရိန်းကိုသမ္မတထရန့် PR ပေးခဲ့တာတရားစွဲနိုင်လောက်တဲ့ပြည်မှုမြောက်တဲ့အကြောင်းဖွဲ့စည်းပုံအခြေခံဥပဒေရေးရာကျွမ်းကျင်ပညာရှင်သင်္ဘောကလွတ်တော်မှာထွက်ဆိုပြီးနောက်ပြန်မှာပဲဒေသရှင်လုံးမှကျင်းပပြီးပြောဆိုလိုက်တာပါသမ္မတရဲ့ Republican Party ကကိုယ်စားလှယ်ကိုတွေကဖိတ်ခေါ်ခဲ့တဲ့ဥပဒေပညာရှင်ကတော့သမ္မတအဖို့အရေးယူလာအောင်အထောက်အထားခိုင်လုံမှုမရှိတဲ့အကြောင်းပြောဆိုခဲ့ပါတယ် Harvard တက္ကသိုလ်ကဥပဒေပညာပါမောက်က Noah Feldman ကတော့2020 American သမ္မတရွေးကောက်ပွဲမှာပြန်ပြက်ဖြစ်လာနိုင်တဲ့ဒုတိယသမ္မတဟောင်း Joe Biden ပေါ်စုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတ Volodymyr Zelensky ကိုမယုံမတာသွေးဆောင်ခဲ့တာသမ္မတတူအဖို့အရေးယူဖို့ဖွဲ့စည်းပုံခြေကောင်းတွေကပြတ်ထန်းထားတဲ့ကြီးလေးတဲ့ရာဇဝတ်ပြမှုကျွန်းလွန်လာရောက်ကြောင်းမနေ့ကပဲလွတ်တော်ကိုယ်စားလှယ်ကိုပြောဆိုသွားတာပါ Stanford တက္ကသိုလ်ကဥပဒေပညာပမောက်ကပမလာကာလန်ကလည်းအမေရိကန်သမ္မတရဲ့အနေနဲ့ရွေးကောက်ပွဲကိုပြပကဆွတ်ဖက်မှုတွေကနေကာကွယ်ပေးရမှာဖြစ်ပြီးဖိတ်ခေါ်တာမျိုးမဖြစ်တင်ကြောင်းလည်းပြောဆိုထားပါတယ်။မြောက်ကယ်လိုင်းနားတက္ကသိုလ်ကဥပဒေပညာပမောက်ကမက်ကချာဟတ်ကတော့သမ္မတပေါ်အရေးယူရေးအောင်မြင်မှုမရခဲ့ရင်တရားစွဲဆိုဖို့လုပ်ငန်းစဉ်တစ်ခုလုံးဟာအတိတ်ပဲမဲ့ရရောက်လိမ့်မယ်ဆိုပြီးအလွတ်တော်တရားရေးကော်မတီရှင်းမအဖွဲ့အမှားစကားပြောရမှာသတိပေးထားပါတယ်။
ပြင်သစ်နိုင်ငံမှာပယ်ဆင်ခံစား권စနစ်တစ်ခုလုံးကိုပြင်ဆင်မဲ့သမ္မတအမ်မနီယယ်မက်ခရွန်ရဲ့အစီအစဉ်တွေအပေါ်မချေနှက်လို့နိုင်ငံတော်ဆန္ဒပြပွဲတွေလုပ်နေကြတဲ့အတွက်ပါရီမျိုးတော်ကြီးတစ်ခုလုံးလုပ်ငန်းတွေရပ်ဆိုင်နေပါတယ်။ဆရာများသမ္မတအကောင့်တင်ကမောင်းသူများသမ္မတစတဲ့အလုပ်သမားသမ္မတအစုံကသမ္မတဝင်တွေဟာအလုပ်ခွင်ကနေမျိုးတော်လမ်းတွေပေါ်ထွက်ပြီးတော့ဒီချီတဲ့ဆန္ဒပြနေကြပါတယ်။ဆန္ဒပြသူတွေချီတက်တဲ့လမ်းကြောင်းပေါ်မှာရှိတဲ့ဈေးဆိုင်တွေ၊ကော်ဖီဆိုင်တွေ၊စားသောက်ဆိုင်တွေအားလုံးပိတ်ထားကြဖို့ရဲကအမိန့်ထုတ်ထားသလိုသမ္မတအိမ်တော်ရှိရာနေရာတစ်ဝိုက်ကိုလည်းအတားအဆီးတွေလုပ်ထားကြပါတယ်။ပင်စင်ယူနိုက်တက်အသက်62နှစ်လို့တိုးတက်မှတ်ထားတဲ့ပြင်သစ်နိုင်ငံမှာသမ္မတမက်ခရွန်ကအလုံသမားတွေအလုံလုံတဲ့ရက်တိုင်းအမှတ်ပေးပြီးအဲ့ဒီအမှတ်တွေကိုနောက်မှပင်စင်ခံစား권အဖြစ်နဲ့ပြောင်းဖို့စီစဉ်နေတာဖြစ်ပါတယ်။အလုပ်အမျိုးအစားပေါ်လိုက်ပြီးပင်စင်ခံစားနိုင်ခွင့်ပမာဏမတူတဲ့လက်ရှိစနစ်ကိုပြောင်းဖို့သူကကြိုးစားတာပါလက်ရှိမှာအလုပ်အကင်ရဲ့ဒေတာပေါ်မူတည်ပြီးတော့ပင်စင်အမျိုးအစားပေါင်း42မျိုးဖြစ်နေတာကြောင့်ပင်စင်စုဝင်နဲ့ခံစား권တွေကွဲပြားနေပါတယ်လက်ရှိစနစ်ဟာဒန်းတူညီမျှခံစား권မရှိသလိုရှုပ်ထွေးအကုန်ကျများတယ်လို့သမ္မတမက်ခရွန်ကပြောပြီးပြင်ဆင်ဖို့ကြိုးစားနေတာပါပြုပြင်ပြောင်းလဲမဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့တိုင်းနိုင်ငံလုံးသပိတ်ပေါက်ဆန္ဒပြနေကြတာပါ ပါရီမျိုးတော်မှာပြေးဆွဲနေတဲ့မြေအောက်စတားစနစ်တစ်ခုလုံးနီးပါးရန်နာထားသလို
အမြန်ရထားလိုင်း10လိုင်းမှာတလိုင်းမဲ့ပြေးဆွဲတဲ့အတွက်ဖြူရင်းပြပခီးစဉ်တွေထိခိုက်နေပါတယ်။လေကြောင်းပြန်တမ်းမှုထိန်းချုပ်သူတွေလည်းတပိတ်မှောက်နေကြတဲ့အတွက်ပါရီမျိုးတော်အဝင်ထွက်လေယာဉ်ခီးစဉ်20ရာခိုင်နှုန်းထက်မနည်းဖြတ်ထားရပါတယ်။အမေရိကသမ္မတတော်နဲ့ထရန့်နေတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုရော့ကက်မန်ရော့ကက်ဒုံးသမားလို့နောက်တစ်ခါထပ်ခေါ်မယ်ဆိုရင ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချိုဆွန်ဝေကပြောဆိုလိုက်တာကိုနိုင်ငံမဲ့ကိုရီးယားဘူဇင်းအေဂျင်စီကကိုကဖော်ပြလိုက်တာပါ။သမတ်ထရန်ကတော့မြောက်ကိုရီးယားခေါင်းဆောင်ဘောယုံကြည်မှုရှိတဲ့ဖြစ်တဲ့အကြောင်းမြောက်တလန်တစ်စာချုပ်ဖွဲ့နေတူခေါင်းဆောင်တွေရဲ့လန်ဒန်မြို့တော်ကအစည်းအဝေးမှာအင်္ဂါနေ့ကဒင်းတောက်တွေကိုပြောဆိုခဲ့ပေမဲ့ရော့ကက်ဒုံးတွေပြစ်လို့ရတာကိုသဘောကျတာကြောင့်ရော့ကက်ဒုံးတွေမှလို့သူခေါ်တာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကတော့သမတ်ထရန်ရဲ့အသုံးအနှုန်းကိုမနစ်သက်တဲ့အကြောင်းနဲ့ရန်စားတဲ့လုပ်ရည်ဖြစ်သဘောထားမှဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေရှင်တွန်းနေမဲ့ဖြစ်နေချိန်မှာကမ်းလှမ်းချက်အသစ်ဒီနေ့မကုန်ခင်အမေရိကန်ကနောက်ဆုံးထားပြောဆိုမှုထက်ထက်လဲလဲတိုက်တွန်းနေတဲ့အချိန်မှာပဲမြောက်ကိုရီးယားကသတိပေးလိုက်တာလည်းဖြစ်ပါတယ်။ဒီချိန်ထဲမှာပဲမြောက်ကိုရီးယားရဲ့နျူကလ িয়ার ရေးနိုင်ငံကတရမန်ရေးချိုးဖောက်မှုတွေရပ်တန့်နေတာစိုးရိမ်စရာအခြေအနေမှာရောက်နေပြီးကိုရီးယားကျွမ်းဆွင်ငင်းချမ်းရေးနဲ့ပြည်ညင်ရေးအတွက်တရုတ်နိုင်ငံကအပြည့်အဝဆောင်ပါဝင်ကူညီဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းဒီကနေ့ပဲတိုက်တွန်းထားပါတယ်။
အမေရိကန်ပြည်ထောင်စုတွေကနယ်ဘက်ဒေသတွေမှာဆက်သွယ်ရေးကုမ္ပဏီတွေကဒေါ်လာ၈ဘီလီယံကျော်ဖို့လောက်ဟွာဝေပစ္စည်းကိရိယာတွေဝယ်ယူပြီးအင်တာနက်ဆက်သွယ်ရေးစနစ်တွေတတ်ဆင်မဲ့အစီအစဉ်ကိုအစိုးရကတားဆီးခဲ့တာကြောင့်ဟွာဝေကုမ္ပဏီကအမေရိကန်အစိုးရကိုတရားစွဲလိုက်ပါတယ်။ပြည်ထောင်စုဆက်သွယ်ရေးကော်မရှင် FTC ကိုနယူးအော်လင်းစ်မြို့မှာရှိတဲ့ပြည်ထောင်စုတရားရုံးမှာဟွာဝေကုမ္ပဏီကတရားစွဲတာပါ။အမေရိကန်နိုင်ငံလုံခြုံရေးကြောင့်လို့ဆိုပြီးတရုတ်ကဟွာဝေနဲ့ZTE ဆက်သွယ်ရေးလုပ်ငန်းတွေရဲ့ပစ္စည်းတွေနည်းပညာတွေမတုံ့ရလို့ Trump အစိုးရကအထောက်အထားမရှိဘဲနိုဝင်ဘာလမှာကန့်တတ်ချက်ထုတ်ပြန်ခဲ့တယ်လို့ Huawei ရဲ့တရားရုံးလျှောက်ထားချက်မှာဖော်ပြပါတယ်။ American ရဲ့လုံခြုံရေးကို Huawei ကချင်း600ရောက်တဲ့တက်တည်တဆုံးတရားမရှိဘဲ FCC ကန့်တတ်ချက်တွေထုတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ Huawei ကုမ္ပဏီဥပဒေအကြံပေးချုပ်ကလည်းရုံးချုပ်ရှိရာတရုတ်နိုင်ငံရှင်ကျန်းမြို့မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ American ရဲ့အမျိုးသားလုံခြုံရေးကိုချင်း600တယ်လို့ American ချင်းချောက်လို့အမေရိကန်အစိုးရရဲ့သတ်မှတ်ချက်နဲ့ပတ်သက်ပြီးတော့ဒီအမေရိကန်ကို Huawei ကတရားစွဲတာဒုတိယအကြိမ်ဖြစ်ပါတယ်။မလာတော့ကလည်းဒီအမေရိကန်လွှတ်တော်ကချမှတ်တဲ့တားမြစ်မှုတွေအပေါ် Huawei ကဥပဒေကြောင်းကနေစိန်ခေါ်တရားစွဲခဲ့ပါတယ်။အမေရိကန်အစိုးရဌာနတွေနဲ့အစိုးရဌာနတွေအတွက်အလုပ်လုပ်ပေးတဲ့လုပ်ငန်းတွေအနေနဲ့ Huawei ရဲ့ပစ္စည်းတွေနည်းပညာတွေသုံးစွဲမှုပိတ်ပင်တဲ့ဥပဒေကိုအမေရိကန်လွှတ်တော်က2018ခုနှစ်မှာအတည်ပြုခဲ့တဲ့အပေါ်အဲ့ဒီတုန်းကတရားစွဲတာဖြစ်ပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ9.19 kHz 1545တုံည9.25 kHz 1783တုံည9.32 kHz 9335နဲ့ပထမနာရီဘက်မှာ9.190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်ဟွန်နလူလူကဘလက်စတစ်ကန်ရေတပ်စခန်းမှာမနေ့ကအမေရိကန်သင်္ဘောသား2ရဲ့ပြစ်ခတ်မှုကြောင့်လူနှုတ်သေဆုံးပြီးတဦးထဏ်ရရသွားပါတယ်။ပြစ်ခတ်မှုကျူးလွန်တဲ့သင်္ဘောသားဟာသူ့ကိုယ်သူပြစ်ဒဏ်အဆုံးစီရင်သွားတယ်လို့လည်းအမေရိကန်ရေတပ်ဒုတိယဗိုလ်ချုပ်ကြီးရောဘတ်ချာဝက်ကသတင်းတောက်တွေကိုပြောပါရယ်။နျူကလ িয়ার ယာဉ်ကိုသင်္ဘောတွေပြုတ်ပြင်းထင်းထင်းတဲ့နေရာမှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။ပြစ်ခတ်မှုဖြစ်ရာဘလက်စတစ်ကန်ရေတပ်နဲ့လေတပ်ပူးတွဲချေတဲ့စခန်းတွေမှာတော့အဝင်ထွက်တွေကိုလည်းယာယီပိတ်ခဲ့ရပါရယ်။ကိုရင်တွေ့ခဲ့သူကြောက်ကတော့တနက်တန်ချတဲ့အတွက်သူရုံးကပြတင်းပေါက်ကလှမ်းကြည့်ရချင်းမှာလူသုံးဦးလဲကျန်နေရတွေ့ရပြီးတင်မသားရှင်ကဖောင်းနဲ့အမျိုးသားတစ်ယောက်ကသူ့ကိုယ်သူတနက်နဲ့ပြစ်လိုက်တာကိုလည်းတွေ့လိုက်ရတဲ့အကြောင်းဒေသခံတင်းဌာနတစ်ခုကိုပြောဆိုပြတာပါ။ဒီဆုံးတန်ရသူ၃ဦးစလုံးဟာတင်မောချင်းကအရက်ဖက်ဝန်ထမ်းတွေဖြစ်တဲ့အကြောင်းလဲရတက်ဒုတိယဖွေချုပ်ကြီးချက်တွေကပြောဆိုခဲ့ပါတယ်
။ Pacific သမုဒ္ဒရာတွေကဆမဝါကျွန်းမှာအောက်တိုဘာလတဲကဝက်တရောကကူးစက်ဖြစ်ပွားနေတာကြောင့်အစိုးရကနိုင်ငံတော်ဝန်ကာကွယ်ဆေးထိုးအစီအစဉ်လုပ်နေပါတယ်။ကာကွယ်ဆေးထိုးစီမံကိန်းအတွက်ဝန်ကြီးချုပ်ကနှစ်ရက်ရုံးပိတ်ရက်သတ်မှတ်ပြီးတော့လူတွေကိုအိမ်ထဲမှာပဲနေကြဖို့တိုက်တွန်းထားပါတယ်။အောက်တိုဘာလတဲကကူးစက်ဖြစ်ပွားနေတဲ့ဝက်တရောကကြောင့်သေဆုံးသူ60ကျော်ရှိနေချိန်မှာဆေးဝင်နှင်းတွေကတအိမ်တက်ဆင်းဝက်တရောကကာကွယ်ဆေးတွေလိုက်ထိုးပေးနေပါတယ်။ဒီကနေ့ကြာသပတေးနဲ့တောက်ချာနေနှစ်ရက်မှာကျောင်းအားလုံးပိတ်ပြီးတော့စီးပွားရေးလုပ်ငန်းအားလုံးကိုရပ်နှက်ထားဖို့လည်းအစိုးရကကြေညာထားတာကြောင့်ပုံမှန်စီကားတဲ့အာဖီယာမျိုးတော်တစ်ခုလုံး၆ကတ်နေပါတယ်။ဆမာဝါကျွန်းနိုင်ငံမှာလူဦးရေ2000လောက်ရှိပါတယ်။ဝက်တက်ရောဂါစတင်ဖြစ်ပွားခဲ့တဲ့ ထဲကဆိုရင်ဒီ၄တောင်ကျော်90ပြီးတော့တေဆုံးသူ62ယောက်မှာ94ယောက်ကအသက်3နှစ်နဲ့4နှစ်အောင်ကလေးငယ်တွေဖြစ်ပါတယ်။ဆေးရုံတင်ထားတဲ့ကလေးဆက်ကိုယောက်ရဲ့အခြေအနေဟာလည်းဆိုးနေပါတယ်။ဆမ်မိုဝါကျွမ်းနိုင်ငံမှာဝက်တက်ယောဂကာကွယ်ဆေးထိုးမှုဟာပြီးခဲ့တဲ့နှစ်က30ရာခိုင်နှုန်းကျဆင်းသွားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်။
ဩစတြေးလျနိုင်ငံသမိုင်းမှာအများဆုံးဖြစ်မတ်တာဖတ်တမဲစစ်ကြွစီတိတိမှချောက်မက်ထရစ်တန်နီပါဖန်စီရမီမှုနဲ့ဆက်နွယ်ပြီးလူသုံးယောက်ကိုရဲတပ်ဖွဲ့ကတရားစွဲလိုက်ပါတယ်။ဩစတြေးလျနိုင်ငံကဒုတိယအကြီးဆုံးဖြစ်တဲ့မဲလ်ဘုန်းမြို့စင်ဂျီဘုန်းရက်မှာမနေ့ကစီးနှင်းရှာဖွေမှုတွေအတွင်းအသက်30ကျော်40တောအမျိုးသားနှစ်ယောက်အမျိုးသမီးတယောက်တို့ကိုရဲတပ်ဖွဲ့ကဖန်စီလိုက်တာပါ။ တဲ့ကြောင်းလဲအော်စတြေးလျရဲတပ်ဖွဲ့ဒုတိယကော်မရှင်နာမင်းကြီးကမနေ့ကသတင်းစာရှင်းလင်းပွဲတွေမှာပြောဆိုထားပါတယ်
။ကမ္ဘာတဝန်းတင်ချာသိပ်ပံနဲ့စာဖတ်မှုပိုင်းမှာထိတ်တန့်ရောက်နေတဲ့နိုင်ငံ10နိုင်ငံထဲမှာအာရှနိုင်ငံတွေကထိတ်တန့်ကပါဝင်နေတယ်လို့ကမ္ဘာတဝန်းပညာရေးအဆင့်တန်းကိုလေ့လာတဲ့စက်တန်းတစ်ခုမှတွေ့ရှိပါတယ်။ကုလသမဂ္ဂ OECD ရဲ့နိုင်ငံတကာကျောင်းသူကျောင်းသားတွေရဲ့ပညာရေးအဆင့်တန်းကိုစမ်းစစ်တဲ့ PISA အစီအစဉ်ကပြုလုပ်တဲ့စစ်တမ်းအရတရုတ်၊စင်ကာပူ၊မကာအို၊ဟောင်ကောင်၊ထိုင်ပေ၊ဂျပန်နဲ့ကိုရီးယားကကျောင်းသူကျောင်းသားတွေကသင်္ချာအတော်ဆုံးနိုင်ငံစီးရင်မှာထိပ်ပိုင်းကနေပါဝင်နေပါတယ်။အတော်ဆုံးဆိုင်နိုင်ငံစီးရင်နဲ့ပါတဲ့ကျန်သုံးနိုင်ငံကတော့ Estonia, Netherlands နဲ့ Poland နိုင်ငံတို့ဖြစ်ပါတယ်။ American ကတော့ Canada, Britain, Australia နိုင်ငံတို့ထက်နောက်ရောက်ပြီးတော့နံပါတ်38နေရာမှာရှိပါတယ်။သိပ္ပံပညာရမှလည်းတရုတ်စင်ကာပူမကာအိုအက်စတိုးနီးယားဂျပန်ဖင်လန်ကိုရီးယားကနေဒါဟောင်ကောင်နဲ့တိုင်ပေတို့ကအတော်ဆုံး10နိုင်ငံစီးရင်ထဲဝင်ပြီးတော့အမေရိကန်ကနံပါတ်18နေရာမှာရှိပါတယ်တရုတ်နိုင်ငံကဘေကျင်း၊ရှန်ဟိုင်း၊ကျန်းစုနဲ့ကြီးကျန်းတဲ့၄ခုကကျောင်းသူကျောင်းသားတွေဟာတခြားတရုတ်ဒေသတွေထက်သင်္ချာနဲ့သိပ္ပံဘာသာရပ်ပိုင်းမှာတည်တည်တသာပိုတာတယ်လို့စာဖတ်ပိုင်းမှာလည်းဒါရာကိုလည်းလေ့လာတွေ့ရှိမှုကတွေ့ရှိခဲ့ပါတယ်ရှင်
ကြတာရင်းနဲ့ညာပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ပြောပြပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုင်နှာစင်ကြရပါမယ်။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာမှတန်တမန်ရေးဖိအားနဲ့အတူ ICJ နိုင်ငံတကာတရားရုံးမှရင်ဆိုင်ရဖို့ရှိနေတဲ့အချိန်မှာပဲအခုလာမယ့်ဒီဇင်ဘာလ9ရက်နေ့မှာတရုတ်နိုင်ငံသားရေးဝင်ကြီးမြန်မာနိုင်ငံကိုလာဖို့ရှိနေပါတယ်။ဒီခရီးစဉ်ဟာမြန်မာနိုင်ငံအတွက်ဘယ်လောက်အထောက်အကူဖြစ်စေမလဲဆိုတဲ့သုံးသပ်ထားချက်ကိုကိုရနိုင်ကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်။
ပြောလိုက်ကြရေးဝန်ကြီးဝါကြီးဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုလာမယ့်ဒီဇင်ဘာ9ရက်နေ့မှာလာရောက်မှာဖြစ်ပါတယ်။နိုင်ငံတော်ရေးဝန်ကြီးဝါကြီးဟာမြန်မာနိုင်ငံကိုဒီဇင်ဘာ9ရက်နေ့နဲ့10ရက်နေ့မှာနှစ်ရက်ကြာခီးစဉ်ဖြစ်နေသွားအောင်မှာဖြစ်တယ်လို့ဒီနိုင်ငံတော်ရေးဝန်ကြီးဌာနကလည်းဒီကနေ့မှာသတင်းထုတ်ပြန်ထားပါတယ်။ရိုဟင်ဂျာရေးကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံဟာနိုင်ငံတကာရဲ့ဖိအားတွေရင်ဆိုင်နေရပြီးတော့တန်တမာရေးအကြက်တဲတွေဖြစ်နေချိန်မှာပဲဒီနိုင်ငံတော်ရေးဝန်ကြီးအခုလိုမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ဒီခီးစဉ်အတွင်းရွှေကြားရေးကိစ္စနဲ့ပတ်သက်ပြီးဆွေးနွေးနိုင်ပွဲရှိတယ်လို့လဲပြည်ဝင်မှာအရေးချွမ်းကျင်သူဒေါက်တာလကျော်စောက VOE ကိုအခုလိုပြောပါတယ
်ရိုဟင်ဂျာကိစ္စတွေလည်းသူတို့ကကူညီပါမယ်လို့ပြောထားတာပေါ့အဲဘင်္ဂလားဒေ့ရှ်မှာရောက်နေရိုဟင်ဂျာတွေနေရာပြန်ရေးကိစ္စသူတို့အများကြီးကူညီမယ်လို့ပြောထားတော့ဒီကိစ္စတွေလည်းပါကောင်းပါနိုင်မယ်ထင်ပါတယ်တော်ဆန်းစုကြည်လာတော့ကလည်းသမရရှိချင်းဖင်ကိုယ်တိုင်ကပြောလိုက်တာပဲလေဒီရိုဟင်ဂျာကိစ္စတွေသူတို့အတတ်နိုင်ကြကူညီပေးပါမယ်လို့လည်းပြောလိုက်တာရှိတယ်
ရွှေကြားတွေကိုလူမျိုးတုံးတက်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနယ်သာလန်နိုင်ငံ The Hague မြို့မှာရှိတဲ့နိုင်ငံကတရားရုံး ICJ မှာတရားစွဲထားပြီးတော့လာမယ့်ဒီဇင်ဘာ10ရက်နေ့မှာတော့ပထမဆုံးအကြိမ်ကြားနာမှာဖြစ်ပါတယ်။ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကဒေါက်ဆန်းစုကြည်ကိုရိုင်ဦးဆောင်ဖြည့်ရှင်းသွားမယ်လို့မြန်မာအစိုးရကတော့ပြောထားပြီးအခုလိုနိုင်ငံကတရားရုံး ICJ မှာတွားရောက်ရင်ဆိုင်ဖို့ရှိနေခြင်းရပိုင်းအတွင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးမြန်မာနိုင်ငံတွားရောက်မှာဖြစ်တဲ့အတွက်မြန်မာနိုင်ငံအတွက်တစုံတရာအထောက်အကူဖြစ်နိုင်မယ်လို့ခန့်မှန်းကြောင်းဒေါက်တာလကျော်စောကသုံးသပ်ပါတယ်
။အချိန်ကိုကြည့်ရတာပေါ့နော် Time and Space ကိုကြည့်ရတာဒေါက်ဆန်းစုကြည်ကဆယ်ရက်နေလောက်ကိုထွက်မှဖြစ်တာဒေါက်ဆန်းစုကြည်အဲ့လိုမထွက်ခင်လာတာကဟိုတခါဒီလိုရှိရဟိုဘင်္ဂလားဒေ့ရှ်ကဟိုရောက်သွားတယ်အဲ့ဒီဟိုဗာလေဒုက္ခတွေဒီသူတို့ကျွန်းတကျွန်းကိုပို့စီစဉ်နေတဲ့ကိစ္စရှိတယ်။အဲ့ဒီဟာကိုဒီကွာသူတို့ကူညီရမယ်လို့ပြောတယ်။ဟိုတောင်အာဖရိကနိုင်ငံမှာလည်းဟိုစလမ်တွေကိုဖျက်ပြီးတနည်းအားပုံလုံးကဒီကွာကူညီကြတာရှိတယ်။အဲ့တော့အဲ့လိုနည်းနဲ့ဒီကွာကူညီပေးဖို့များစဉ်းစားသလားမသိဘူး။အဲ့ဒီအချက်အလက်ကိုရရင်တော့ဒေါက်ဆန်းစုကြည်ကတော့ဟိုနိုင်ငံကခုံရုံးမှာပြောရဲဆိုတဲ့အခါမှာ
ဒီကနေ့အားရှိလာဖို့ဗျာတလူဖြည့်ရှင်းမှုလေတလူယူဆထားပါလေပါလေတို့ဒါမျိုးလည်းဖြစ်နေတယ်။ဒါပြင်ဒီနိုင်ငံတိုင်းဝန်ကြီးရဲ့ခီးစဉ်အတွင်းရုပ်နိုင်ငံကဒေသတွေမှာဖော်ဆောင်မှုကျိုးပန်းနေတဲ့ကမ္ဘာလမ်းစီမံကိန်းနဲ့ဒေသတွေကိစ္စရပ်တွေကိုလည်းဆွေးနွေးနိုင်မှုရှိတယ်လို့ဒေါက်တာလာကျော်စောကစက်ပြောပါတယ်။
တရုတ်ကအခုအာဆက်လို့ခေါ်တယ်လေ regional economics ဆိုတာဟိုအာရှန်နိုင်ငံဆယ်နိုင်ငံနဲ့တို့တခြား၆နိုင်ငံပေါ့နော်တရုတ်ကတောင်ကိုရီးယားရဲ့ဂျပန်ရဲ့အိန္ဒိယရဲ့နောက်ပြီးတော့ဩစတြေးလျရဲ့နယူးဇီလန်ရဲ့အခုအိန္ဒိယကတော့နှုတ်ခတ်သွားပြီပေါ့လေအဲ့ဒီအာဆက်ကိုတို့ငြင်းငြင်းဆန်းဆန်းအကောင်အထည်ဖော်ရေးအတွက်တရုတ်ကကြိုးစားနေတာတပိုင်းရှိတယ်
နောက်တစ်ခုတောင်တရုတ်ပင်လယ်ကွင်းကအဲဟိုပြဿနာတွေကိုခုနေ့မှကုတ်တော့ကွန်တက်ပေါ့အဲ့ဒါလက်မှတ်ထိုးဖို့လေတရုတ်ဘက်ကကြိုးစားနေတာတွေရှိတယ်အဲ့တော့အဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဗမာပြည်ကိုလာပြီးတော့ဟိုနိုင်ငံကြီးတာမြန်မာတခုခုရှိနေချင်တယ်တရုတ်နိုင်ငံသားဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသားဝန်ကြီးဌာနတာဝန်ရှိသူတွေကို
ကဒီမိုကရေစီအစိုးရအနေနဲ့တပါတီအာဏာရှင်ဆန်ဆန်တစ်ဖက်သက်လှုပ်ဆောင်မှုတွေကြောင့်တမတော်ကအာဏာသိမ်းယူခဲ့ရတဲ့အဖြစ်မျိုးအနာဂတ်မှာမဖြစ်ဖို့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့သမိုင်းသင်ခန်းစာယူသင့်တယ်လို့တမတော်သားကိုယ်စားလှယ်ကဒီကနေ့ပြည်ထောင်စုလွှတ်တော်မှာပြောပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဥပဒေအတိုင်းမလုပ်ဘူးဆိုရင်အန္တရာယ်ကြီးတယ်လို့လည်းတပ်မတော်ကိုယ်စားလှယ်ဘက်ကသတိပေးပါတယ်။နိုင်ငံရေးအကဲခတ်တွေကတော့ဖွဲ့စည်းပုံပြင်ဆင်ရေးမှာတစ်ဖက်နဲ့တစ်ဖက်တင်းမာနေရင်လိုရာခရီးမရောက်နိုင်တာကိုသတိပြုဖို့ထောက်ပြကြပါတယ်။ဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကစူးစီးတင်ပြထားပါတယ်ရှင်
။ဒီကနေ့ပြည်အောင်စုလွတ်တော်မှာကရင်ပြည်နယ်မဲဆန္ဒနဲ့အမှန်ငါးကစိုင်းတန်းနိုင်အပါအဝင်တခြားပြည်အောင်စုလွှတ်တော်ကိုယ်စားလှယ်တွေတင်ပြထားတဲ့ဖွဲ့စည်းပုံခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းနဲ့ပတ်သက်လို့ဆွေးနွေးတာမှာအခုလိုတက်မတော်သားလွှတ်တော်ကိုယ်စားလှယ်ကတင်ပြခဲ့တာဖြစ်ပါတယ်
။ဒီမှာတမိုင်းချင်းရတဲ့ဖြစ်ရတစ်ခုကိုထုံထုံတင်ပြရပါလိမ့်။ဆင့်ခေါ်ပြီးဖြစ်တဲ့လွှတ်တော်အစည်းအဝေးကိုဝင်ကြီးချုပ်ဦးနုနဲ့နိုင်ငံတော်တမတော်ဦးဝင်းမောင်တို့ကကြိုးကြောင်ဖော်ပြချက်မရှိဘဲပယ်ဖျက်ခြင်းကြောင့်ဒီနေ့ဖက်ဒရယ်အဖွဲ့ချုပ်လုံမှုဆောင်အဖွဲ့က1958ခုနှစ်အောက်တိုဘာ22ရက်နေ့ရက်စွဲနဲ့ကြေညာချက်တောင်းထုတ်ပြန်ခဲ့ရမှာပါလီမန်ကိုမိမိအာဏာတည်မြဲရေးအတွက်မိမိခပိုင်ဆောင်ဖွဲ့စည်းခဲ့လို့သဘောထားကပေါက်လုံပေါက်လန်လုံလန်ပြုကျင့်လျက်ရှိရာဒီလိုပြုကျင့်ခြင်းဟာဒီတော်စုမြန်မာနိုင်ငံတော်မှာပါလီမန်ဒီမိုကရေစီစနစ်ကျဆောက်အောင်ကာယကံမြောက်ကျူးလွန်ခြင်းဖြစ်တယ်ဟုဝေဖန်ပြစ်တင်ထုတ်ပြန်ခဲ့မှုကိုအထူးသတိပြုနိုင်ဖို့ထုတ်လုပ်တင်ပြရပါမယ်
ဒုတိယပုံမူကြီးမျိုးထွန်းအောင်ကခုလိုတင်ပြဆွေးနွေးခဲ့တာပါဒီလိုဆွေးနွေးကြရတဲ့ပတ်သက်လို့လွှတ်တော်မှာအနာရပါတီ NLD ဘက်ကတော့ဆွေးနွေးချက်ကိစ္စနဲ့မသက်ဆိုင်တာကြောင့်ဆိုပြီးဒီဆွေးနွေးချက်ပေါ်ကန့်ကွက်ခဲ့တာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအစီအစဉ်တွေနဲ့ပတ်သက်လို့လက်ရှိလွှတ်တော်တက်တန်းအတွင်းမှာအပြီးသက်ဆောင်ရွက်မဲ့အကြောင်းပြည်အောင်စုလွှတ်တော်နာယကဦးတီခွန်မြတ်ကပြောဆိုခဲ့တာရှိပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးမှာအဓိကအဟန့်တားဖြစ်နေတယ်လို့ဝေဖန်ခံနေရတဲ့တက်မတော်ဘက်ကတော့လိုအပ်ရင်ပြင်ဆင်တာတွေကိုထောက်ခံသွားမှာဖြစ်ကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းတက်မတော်သားကိုယ်စားလှယ်တွေအနေနဲ့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြင်ဆင်လိုတဲ့အချက်တွေကိုထောက်ခံပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။နိုင်ငံရေးအကဲခတ်တွေဘက်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးမှာတစ်ဖက်နဲ့တစ်ဖက်တင်းမာနေရင်လိုရာခရီးမရောက်နိုင်တာကိုသတိပြုဖို့ထောက်ပြနေကြပါတယ်။ဒီလိုအခြေအနေမျိုးကိုကြော်လွားဖို့ဆိုရင်တစ်ဖက်နဲ့တစ်ဖက်တိုင်းပြည်အကျိုးအတွက်အသေးချာရှေ့ရှုဖို့တိုက်တွန်းလိုက်သူကတော့နိုင်ငံရေးလေလာတုံသက်သူဒေါက်တာရံမျိုးသိမ့်ပ
ါတကယ်တမ်းကတော့တော့နိုင်ငံရေးရတော့ညှိနှိုင်းဆွေးနွေးပြီးတော့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုရှေ့ရှုပြီးတော့ချင်းကပ်အပြေရှားနိုင်မှုကအရေးကြီးတယ်လို့မြင်တယ်နော်ဒီတက်မတော်သားလွတ်တော်ကိုယ်စားလှယ်ဒီအနေနဲ့လည်းပဲဟုတ်လားဒီသူတို့နေ့စဉ်ဟုတ်လားရွတ်ဆိုနေတဲ့သစ္စာဒိဋ္ဌိမှာပါတယ်လို့ပဲเนาะငါနိုင်ငံတော်ငါနိုင်ငံသားအတွက်ကိုရှေ့တန်းတင်ပြီးတော့ဟိုကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲအတွက်အကောင်းဆုံးဖြစ်မဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြင်ဆင်မှုတွေကိုပေါ်ဆောင်နိုင်မှုအတွက်အမျှော်မြင်ရှိရှိနဲ့ညှိနှိုင်းဆွေးနွေးအပြေရှားနိုင်မှုမဖြစ်မနေလိုအပ်တယ်လို့မြင်ပါတယ
်နိုင်ငံရေးစီးပွားရေးလေလာတုံသက်သူဦးမင်းခင်ကတော့နှစ်ဖက်ဘုံသဘောတူညီချက်ရအောင်ညှိနှိုင်းလှုံ့ဆော်ဖို့လိုအပ်နေပြီလို့ထောက်ပြသွားပါတယ
်ဒီချက်ကဖိတ်ပိုင်းကဒီညှိနှိုင်းခြင်းနဲ့ဒီကဘုံကျိုးစီဝါဘယ်လိုသွားမလဲဆိုရေးပြီးတော့အဲ့ဒီပုံမှာတကယ်ကြက်ကြည့်နိုင်တယ်ဆိုရင်တော့ဟိုအဖြေရနိုင်တယ်။ဒါတော့မဖြစ်နိုင်နဲ့ကျိုးစီဝါမတူတဲ့ရှိတော့ကနေကြောင်းနေပြီးတော့ပြည်ရန်အောင်ရှင်းမှုမလဲဘူး။အဲ့ဒီကနောက်တစ်ချက်ကြရဲမှာမြင်နေတဲ့အမြင်တွေခံယူနေတဲ့အကြည့်တွေသဘောထားတွေပေါ့နော်။အဲ့ဒီကိုသွားမယ်။
ဒီကနေ့ဒီတာရွေးနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မဆူမြတ်မြတ်ကအတိုက်ခံပြောင်စုကြံခံရေးနဲ့ဖွံ့ဖြိုးရေးပါတီကတော့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီစတင်ဖွဲ့စည်းချိန်မှာဥပဒေနဲ့မကိုက်ညီကြောင်းကန့်ကွက်ခဲ့တာကိုရှိခဲ့ပါတယ်။ တမရတော်လွှတ်တော်ကိုယ်စားလှယ်ပြီးပတ်ကလည်းပူပေါင်းကော်မတီရဲ့ဆွေးနွေးမှုတွေမှာပါဝင်မှုညှိစံထားသလိုရခိုင်တိုင်းရင်းသားကိုယ်စားလှယ်အချို့ကတော့ဖွဲ့စည်းပုံပြင်ဆင်ရေးပူပေါင်းကော်မတီကနေနှုတ်ထွက်ထားတာပဲရှိပါတယ်ရှင်။
မိခပြပြသွားတာပါရှင်အခုရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးကြပါတယ်တိုက်ပွဲတွေဖြစ်နေရာရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်၅ခုလောက်မှာလက်အေကတသိန်းကျော်လောက်စပားရိတ်သိမ်းဖို့အခက်ကြုံနေရတဲ့အကြောင်းရခိုင်ပြည်နယ်လုံးဆိုင်ရာတောင်သူလယ်သမားတမကဥက္ကဋ္ဌကပြောပါတယ်တိုက်ပွဲတွေကြောင့်လယ်သမားတွေလယ်ထဲမသွားရကြပဲစပားခင်းတွေကိုဒီအတိုင်းပစ်ထားရတယ်လို့ယသိရောင်မြို့နယ်ကြောက်တန်းကျေးရ
ကျွန်တော်တို့ရခိုင်လက်နက်ကန်ဖွဲ့တော်တိုက်ပွဲဖြစ်ပေါ်နေတဲ့ရခိုင်မြောက်ပိုင်းကမြို့နယ်ငါးခုလောက်မှာလေကတသိန်းကျော်လောက်စပါးရိတ်သိမ်းဖို့အခိုက်အကြုံတွေရတယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာတောင်တူလေသမားတမကဥက္ကဋ္ဌဦးကျော်ဆန်ကပြောပါတယ်။ဒီသိန်းကျွန်တော်တို့ဒီရခိုင်ပြည်မြောက်ပိုင်းဒီတောင်တန်းဒေသနဲ့ဆက်သက်တဲ့မြို့နယ်ရှင်းတို့နယ်ဘက်လိုရှိတဲ့အချမ်းပြအချင်း ဝါဧကတွေရှိခဲ့တယ်စိတ်ပြုတ်နိုင်တဲ့အထက်မှာပဲအခုလက်ရှိအနေထားရပေါ့ကျွန်တော်ရိတ်သိမ်းနိုင်တဲ့ဟိုအခွင့်အလမ်းမရှိဘူးပေါ့ရိတ်သိမ်းနိုင်ဖို့အခက်အခဲတော်တော်ရှိတဲ့မြို့နယ်ကတော့ကျွန်တော်၅ဧကဟို၅မြို့နယ်လောက်ရှိတယ်အဲ့ဒီ၅မြို့နယ်မှာတော့ဧက1000 2000ကျော်လောက်ကျွန်တော်တို့စစ်တမ်းပေါ့နော်ကျွန်တော်တို့ဒီတောင်သမဂ္ဂပြည်စစ်တမ်းအရာကျွန်တော်တို့ဧက1000 2000ကျော်လောက်ရှိတာကိုတွေ့ရတယ်
တိုက်ပွဲဖြစ်ပေါ်နေတဲ့ဒေတာကလေသမားတွေကိုတမ်တော်ကအဲထောက်ခံအပိတွေဆိုတဲ့တန်တရားနဲ့ဖန်စီစစ်ဆေးတာတွေရှိတာကြောင့်လေသမားတွေဟာလေထဲကိုမတော်ရေးကြပဲစပါးစိုက်ပြိုးထားတဲ့လေကွင်းတွေကိုဒီတိုင်းပြစ်ထားကြရတယ်လို့သူကစပြောပါတယ်
။ဟောပွင့်ပွင့်လင်းပြောရင်ကျွန်တော်တို့ဟိုတိုက်ပွဲဖြစ်တဲ့ဒေတာပေါ့အဲ့ဒီဒေတာတွေမှာကျွန်တော်တို့ကရေကွင်းတွေအနှောင့်အယှက်တော်တော်ဟိုအနှောင့်အယှက်ပေးတဲ့အနေအထားမျိုးကျွန်တော်တွေ့ရတယ်။ဥပမာဘာမှတိုက်ပွဲတော့မရှိဘူးဒါပေမဲ့လို့အဲ့ဒီတိုက်ပွဲအဲ့ဒီနေကိုအော်တော့ရင်သူတို့ကဒီဟိုပေါ့ဟိုပါညာပေါ့သူတို့ကအပိတယ်ဆိုတဲ့ပုံစံမျိုးတန်ပြားစိတ်နဲ့ပေါ့နော်ဖန်စီခံရတာတွေအဲဟန်တာတွေရှိတယ်အဲ့ဒီအကြောင်းကျွန်တော်တို့အခက်အခဲရှိတယ်လို့ကျွန်တော်ပြောအောင်ပါပေါ့
ရေသိတော်မျိုးနဲ့ကြောက်တန်းကြီးပါမှာလဲနှစ်ဖက်တိုက်ပွဲတွေမကြာခဏဆူဆူလို့ဖြစ်ပေါ်နေတာကြောင့်စပားရိုက်သိမ်းဖို့အခက်အခဲတွေနဲ့ကြုံတွေ့နေရပြီးလေက300လောက်ပြစ်ထားရတယ်လို့ကြောက်တန်းဒေတာခံဦးဝေမောင်ကပြောပါတယ
်300လောက်ရှိမှ300လောက်ရှိမှဟိုစစ်တွေးကြတဲ့စပားတွေကိုလေပဲအရည်ရောတာတိုက်ထောက်ဟိုတိုက်ထောက်ရမယ်ဆိုလို့ရှိရင်တို့မိုးမင်းစားပေါင်းမင်းဟာကလေးတွေရှိတဲ့ဒီဘက်ဒီမှာတောင်းစရရောအချောဖြစ်နေတဲ့ဘုံဘော
လက်ရှိရခိုင်ပြည်နယ်တိမှာနှစ်ဖက်တိုက်ပွဲတွေဟာရခိုင်ကတဲ့ပုံမပြင်းထန်လာတာဖြစ်ပြီးတောင်သူတွေရဲ့အခက်အခဲကိုအစိုးရကလွှဲပြီးဘယ်သူမှဖြေရှင်းနိုင်မှာမဟုတ်တာကြောင့်အစိုးရအနေနဲ့တောင်သူလေသမားတွေကိုကူညီပေးစေချင်တယ်လို့လည်းဦးကျော်စံကစပြောပါတယ
်ဒီအချိန်မှာအစိုးရကလွှဲရင်ကျွန်တော်တို့ကအကူပေါ်အတွက်တိတ်ဟိုကျွန်တော်တို့အခွင့်အလမ်းပိတ်မရှိနိုင်ဘူးပေါ့နော်ဟိုအစိုးရရဲ့ကျွန်တော်စီမံခန့်ခွဲမှုပုံမှာပဲဒီတောင်သူတွေသမားတွေရဲ့အခက်အခဲကကျွန်တော်တို့ရုံထွက်နိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်မျှော်လင့်တယ်ဒါပေမဲ့လို့ကျွန်တော်တို့လက်ရှိအချိန်ထိအဲကျွန်တော်တို့ထိတ်ထိတ်တန်တန်ပေါ့ကျွန်တော်တို့တွေ့ဆုံဆွေးနွေးတာအဖြေရှာဖို့ကြိုးစားတာလေသမားတွေတဏှာပြင်လေသမားကိုကိုစားပြုတဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်တို့တွေ့ဆုံတာမြင်မြန်တာတော့ကျွန်တော်တို့ကမရှိသေးဘူးခင်ဗျာ
ရခိုင်ပြည်နယ်ဆိုရဖွေဖက်ကတော့တောင်သူလေသမားတွေအတွက်ရှိတဲ့စပားရိတ်ဆက်တွေအကုန်လုံးကိုပေးထားပြီးသားဖြစ်တယ်လို့စိုက်ကျိုးရေးမွေးမြူရေးတက်တော်နေတပ်တုတွင်းဝန်ကြီးဦးကျော်လင်ကပြောပါတယ
်တိုက်ပွဲရှောင်းတွေကလည်းတကယ်သူတို့ကနေသူပါပဲအဲသူတို့ဥမာအမှန်တကယ်အခက်အခဲရှိပါတယ်အခက်အခဲရှိတော့ကျွန်တော်တို့အဆိုအဖွဲ့မှလည်းချီရက်ဆက်တွေကိုအကုန်လုံးထုတ်ပြီးတော့ကျွန်တော်တို့တုံးနေကြတာပေါ့လေအခုကျွန်တော်တို့တုံးတာကကျွန်တော်စစ်တွေခရိုင်မှာဆိုလို့ရှိရင်30နဲ့80စီကျွန်တော်တို့အဆိုအကထုတ်ပေးထားပါတယ်တောင်သူတွေလက်ထက်မှာရှိပါတယ်now ကြောက်တော်မှာဆို9စီးရှိပါတယ်တောင်သူလက်ထဲမှာ now မြောက်ဦးမှာ4စီးရှိပါတယ်မင်းပြောမှာ2စီးရှိပါတယ် now ကျွန်တော်အောက်ဘက်မှာကြာလို့ရှိရင်တောင်ပိုင်းမှာကြာရင်မှန်တွဲမှာ2စီးရှိပါတယ်ဒါအပြင်ကျွန်တော်မြန်မာနိုင်ငံဆန်စပါးလုံးဝရှင်များအသင်းနဲ့ကျွန်တော်ပူးပေါင်းပြီးတော့ကျွန်တော်မကောကကျွန်တော်တို့အစိုးရအဖွဲ့ကိုစုထားတဲ့ဆက်တစီးတဲ့တောင်သူတွေလက်ထဲမှာပဲရှိပါတယ် now ဒီနေ့ပဲအိန္ဒိယအကလူတဲ့ရေမင်းရှိတဲ့15စီးအဲ့ဒါတမျိုးနေတဲ့စီးကြနဲ့ကျွန်တော်အကုန်လုံးခိုးပြီးတော့ပေးထားပါတယ်ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရမှရှိတဲ့စက်တွေအကုန်လုံးကတောင်တွေလက်ထက်မှာပဲရှိပါတယ်တကယ်ပြည်ပေါ်ကဘူးကြီးနိုင်မယ်ဆိုလို့ရှိရင်အစီးထောင်ကျိုးလို့ပါတယ်ဒါမှမဟုတ်ရခိုင်ပြည်နယ်မှာအစိုးရမှရှိတာခုနကကျွန်တော်ပြောလို့လို့ပါပဲ
ရခိုင်ပြည်နယ်အတွင်းကစပားတွေဟာတရေကမှတန်80ကနေတန်100အထိထွန်းလုံးရှိပြီးတိုက်ပွဲတွေကြောင့်မိုးရသီမှာစပားမစိုက်ပြိုးနိုင်တဲ့လေက300ကျော်အထိရှိတယ်လို့တောင်သူလေသမားတပ်မကကပြောဆိုထားပါတယ် ဆိုင်ပြောထားတဲ့လေကတော်တော်များများကိုလည်းအခုရှင်ဒီမရိုက်သိမ့်နိုင်ကြတာဖြစ်ပါတယ်။ရခိုင်ပြည်မြောက်ပိုင်းမှာဒေသတွင်းတိုက်ပွဲတွေကြောင့်တင်းနေရှိတဲ့ဒေသခံပြည်သူတွေတောက်ခရောက်နေကြတာကြောင့်
အခုနှစ်ဖက်ဆွေးနွေးပြီးတော့ညီချမ်းရေးကိုအကောင့်ထွေးဖို့ဆောင်ရွက်ပေးစီရှင်တယ်လို့အစိုးရဖွေကပြောပါတယ်။ကိုတန်နိုင်စုံစမ်းတင်ပြခဲ့တာပါရှင်။အခုထိုင်းနိုင်ငံကိုအလုတ်သွားလုတ်ကြတဲ့မြန်မာအလုတ်သမားတွေဘက်ကလည်းအလှည့်ပေးချင်ပါတယ်။ထိုင်းနိုင်ငံမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့တရားဝင်အလုတ်လုပ်ဖို့မြန်မာကြံ့ဝေကိုသိမ်းပေးထားရပါပဲ။ကုမ္ပဏီတွေဘက်ကစာချုပ်ပါအချက်တွေတိုင်းအတိအကျဆောင်ရွက်မပေးတာကြောင့်လုပ်ငန်းခွင့်မတူတာအလုတ်ပုံမှန်မရတာအပြင်လုတ်အားကရှင်းမပေးတဲ့ပြဿနာတွေကိုရင်ဆိုင်နေရတာကြောင့်အခုလိုတိုင်ကြားရတာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မှတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။ထိုင်းနိုင်ငံနဲ့ကိုတရားဝင်နှစ်နိုင်ငံသဘောတူစာချုပ်
MOU နဲ့လာခဲ့ကြပြီမဲ့နှစ်နိုင်ငံအေဂျင်စီတွေနဲ့သဘောတူစာချုပ်မှာ ချုပ်ဆိုထားတဲ့အတိုင်းဖြစ်မလာတာကြောင့်အလုပ်သမားတွေကတက်ဆိုင်ရာဝန်ကြီးဌာနကိုတိုက်ကြားမှုတွေလုပ်ခဲ့ရမှာကုမ္ပဏီ၄ခုကတော့ညနာကြီးတချို့လာရောက်ရှင်းပေးခဲ့တယ်ဆိုပြီးအလုပ်သမားရဲ့လုံဆောင်နေတဲ့ AAC
မဟာမိတ်အဖွဲ့ကခေါင်းဆောင်ကိုရဲမင်းကပြောပါတယ်။အားလုံးကိုကိုမှာမှ၄ခုလာရှင်းတယ်၅ခုကတော့အခုလုပ်သမားတွေကရေးယူပေးဖို့တိုင်ကြားတာရေးတိုင်ကြားတာတင်လိုက်ထိုင်းမှာလည်းအများကြီးပဲထိုင်းမှာလည်းအဲ့ဒီဒီစာချုပ်မှာစီကံချိုးပေါက်ခံရတဲ့
အေဂျင်စီတွေကလို့မှာတော့မြောင်များစွာရှိတဲ့နေ့စဉ်နဲ့ဖုန်းတွေဝင်နေဒါနဲ့ကျွန်တော်တို့အေဂျင်စီကလည်းအမှုတိုင်းကိုတောင်းဆိုလာတာဒုက္ခတွေတိုင်းအကုန်လုံးမကူညီနိုင်တော့ကြားနိုင်သလောက်ဂလန်းမီသလောက်လုပ်နိုင်သလောက်ကိုလုပ်နေတယ်။ထပ်ပြီးအလုပ်လုပ်လို့လည်းမရတော့တဲ့အခြေအနေတွေကြောင့်ထိုင်းမြန်မာနယ်စပ်မြောက်ပြည်မြို့ကိုပြန်လာရပြီးအခုချိန်ထိကုမ္ပဏီဘက်ကလာရောက်ညှိနှိုင်းတာဖြည
ပါကျွန်တော်လောရပါကျွန်တော်စောက်လို့ဒီပဲလောရပါလောကမှာပုံမှန်မရပါဘူးခင်ဗျာကျွန်တော်တို့ဒီမှာသွားရတယ်လောကဟိုမှာသွားကြတယ်အဲ့တော့တလားနဲ့ငားရလောက်ပဲလောရပါလေအဲ့အဲ့ဒါမှာကျွန်တော်တို့လောကကဟိုကျွန်တော်ဟွေကြီးတစ်ခုကလည်းဘုံကြီးတောင်းရတယ်မှာကျွန်တော်တို့အဲ့ဒီမှာပြည်ကြီးလေးပါတယ်ခင်ဗျာခေါ်တော့ကျွန်တော်တို့ဒီလိုပါခင်ဗျာဒီမှာကကျွန်တော်စာချုပ်တဲ့ပတ်စံကိုကျွန်တော်တို့ပြန် ลูกตาไม่เป็นก้าแต่งจ้าจ่าดีปุโรเมสุมาคอมมิวนิสต์ช่วยกันลายเอาผีเส้นไปเก็บบีนี่น่าจะช่วยไปเก็บบีไหมไทยมาลูกอาก้าไม่ย่าจ่าดีด้วยผีเส้นไปบุกุโรเจนี่เดียวลูกตาจะอุกาเลยเปลี่ยนไปเลยลูกตาโกเซนีบ้าฮะมีอะไรมีมาเนี่ยไทยเนี่ยบีตุโรเย่เจตนาดีบีตุโรเย่เจตนาดีบี
เราแต่มาโกเซนีบ้าฮะมีอะไรมีมาในไทยเนี่ยบีตุโรเย่เจตนาดีบีผีเส้นไปบุด้วยเอเจนซี่ดีบีพิจารณาเก็บบีเม่นั่นเราจ่ายที่ลายเอามาผีเส้นไปเลยเอเจนซี่ดีเลยสินี่เลยสูบีเราแต่มาเรียกสูบาร์เอ่กอมนีเรียกเบก้าสาจอบาสินี่เนี่ยชอบเอาตาจ้าเราเนี่ยมาดูรายเราไม่มาหน้าเรื่องจงยาบีเย่เรื่องพันสิ่งเราขังเงียร์เราแต่มาเรียกเลยมีอาพยาสินี่รับบ้าแต่ช่วงนั้นเราอาก้าบุปผมมาไม่เส้นไปได้จ้า
อารมณ์ธรรมะแต่ยังใช่ยังงูตัวยาวแต่งจารมาลูกอาการจะช่วยยาชีเรื่อยๆลูกธรรมะเรียกสุภาพเลยท่านนั่งมาที่ยาวเองก็ที่ยาวไม่เว้นบ้างยามาลูกธรรมะต้องแต่งเทมันเลยสิ่งนี้ไปเช่นไม่เอ็มมาส่งสารเต็มจากเกล้าว่าเช่นจะมาลูกวิ่งกับทุเรียนปีนี้สิ่งที่เนี่ยเป็นลูกวิ่งมาจันทร์ไปลูเร่น่าเสียนลูเร่ที่จะเชื่อในตอนอยู่ลูเร่ส่วนใหญ่สาระลิสา voaamerican.myc.sn.com
ကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ ညီမစံတော်ချင်းမနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32လေးဇယ်80ရှစ်အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို190နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19နဲ့25 32နှစ်နဲ့စနေတနေ
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ5ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာနားဆင်မှကြားရဖို့ရှိတာက
အဖွဲ့ဆေဖွဲ့ဆိုတော့တခုပဲကြောက်တော်ကြီးကိုကြည့်ရတော့ပေါ့နော်ကျွန်တော်တို့ဆေဖွဲ့ကသတ္တနဲ့ထွင်အောင်လုပ်ရတယ်ဆိုတော့သူကမလိုဘူ
းအပြည့်ရလက်မှတ်ထိုးထားတဲ့လက်နက်ကင်ဆေဖွဲ့နဲ့ငင်းချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့တတ်မှတ်ရဲ့အကြောင်းနဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းလွှာတွေကိုနှာစင်ကြရမှာပါရှင်အခုရင်ဆုံးတော့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ချမ်းသာကြွယ်ဝတဲ့နိုင်ငံတွေနိုင်ငံတကာမှာစီယုံရေးဆင်းကြတဲ့အခါအမှုနည်းနဲ့ကိုယ့်ဘက်ပါလာအောင်ကြိုးပမ်းကြပါတယ်တရုတ်အစိုးရကဒီနည်းကိုသုံးလာတာသိပြီးတော့မကြသေးပါဘူးအောင်မြင်တာရှိသလိုမအောင်မြင်တာတွေလည်းရှိတဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့သူတင်ပြထားပါတယ်ရှင်
ဘာသာအစိုးရကမှအာဏာပိုင်နဲ့အပြည့်အယူလုပ်နိုင်ရင်ကိုလိုချင်တာရမယ်လို့တရုတ်အစိုးရကယူဆခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲအစိုးရတက်လာပြီးမြစ်စုံစီမံကိန်းကိုရပ်ဆိုင်လိုက်တဲ့နောက်ပိုင်းမှာမြမလူအဖွဲ့အစည်းရဲ့လူသားစားအလှော်ပေါင်းစုံအဖွဲ့အစည်းပေါင်းစုံကိုကိုယ့်ဘက်ပါလာအောင်တိမ်မွေ့နူးညံ့စွာဆွဲဆောင်မှုတရုတ်အစိုးရကဆုံးဖြတ်လိုက်ပုံရပါတယ်။ဒါပေမဲ့အပျော်စွဲနည်းမှာတရုတ်ဟာအနောက်တိုင်းကိုမီးဖို့အများကြီးလိုပါသေးတယ်အနူနီးနဲ့စီယုံရာမှာကျွမ်းကျင်တဲ့နိုင်ငံများစီးရင်ကို Southern California တက္ကသိုလ်ကမနစ်ကထုတ်ပြန်ထားပါတယ် Global Ranking of Soft Power 2018ဖြစ်ပါတယ်အနူနီးနဲ့စီယုံရေးကျွမ်းကျင်တဲ့နိုင်ငံ30စီးရင်မှာအင်္ဂလန်ကပထမပြင်သစ်ကဒုတိယဂျာမနီကတတိယအမေရိကန်ကသတုတ္ထဂျပန်ကပြင်ဆင်မှဖြစ်ပြီးတရုတ်ကအဆင့်28မှာရောက်နေပါပဲ။ဒါပေမဲ့အာရှဆင်နိုင်ငံရဲ့အပျော်စွဲကျွမ်းကျင်မှုမှာတော့ဂျပန်ကပထမ၊တောင်ကိုရီးယားကဒုတိယ၊စင်ကာပူကတတိယ၊တရုတ်ကသတုတ္ထဖြစ်ပါသေးတယ်။အစိုးရစနစ်ရင်ကျေးမှုဓလေ့နိုင်ငံရေးအယူအဆနိုင်ငံသားရေးလမ်းစဉ်ပညာရေးစနစ်စီးပွားရေးလုပ်ငန်းစတာတွေကိုအဓိကထားပြီးအကဲဖြတ်တာဖြစ်ပါသေးတယ
်။ကုဘေပါလာအောင်ဝါရဖြန့်ပြီးစီယုံသိမ်းသွင်းတဲ့နေရာမှာတရုတ်အစိုးရဟာငွေကြေးအများကြီးအကုန်ကျခံပါတယ်။နှစ်စဉ်ဒေါ်လာတန်ပေါင်း1000ကျော်သုံးနေတယ်လို့အမေရိကန်ကခန့်မှန်းထားပါတယ်။တရုတ်ယဉ်ကျေးမှုဘာသာစကားပညာရေးစနစ်စတာတွေပြန်ပွားအောင်တောင်ကိုရီးယားနိုင်ငံမှာ2004က Confucius Institute စတင်ဖွင့်လှစ်ပါတယ်။73နှစ်ကြာတဲ့အခါကမ္ဘာမှာ Confucius Institute ပေါင်း900ကျော်ရှိလာပါတယ်။အင်္ဂလိပ်အစိုးရရဲ့ British Council တွေလိုယဉ်ကျေးမှုနဲ့ပညာရေးမှာပြည်သူတွေပါဝင်လာအောင်ရွေးပုံရပါတယ်။ဒါပေမဲ့ဗြိတိသျှကောင်စီကတော့9နှစ်အတွင်းရုံးခွဲ20ရှော့ချလိုက်လို့190ကျော်သာကျန်မာတော့တယ်။တရုတ်ပြည်မှာပညာသင်တဲ့နိုင်ငံခြားကျောင်းသား4သိန်းကျော်ကိုတရုတ်အစိုးရကထောက်ပံ့ပါတယ်
။တရုတ်အစိုးရကကိုလိုချင်တာရအောင်ငွေကိုရေလိုသုံးပြီးအမှုနည်းနဲ့စီယုံသိမ်းသွင်းနေတာဟာဝါဒပြန်တယ်လို့ဖြစ်နေပါသေး။တရုတ်လူ့အဖွဲ့အစည်းဟာကစီနယ်ပြည်ဘေကာစွန့်ကျဲမှုအ ਨੇ ဆုံးဖြစ်ကြောင်းလန်ဒန်အခြေစိုက် Charities Aid Foundation ကသတ်မှတ်ထားပါတယ်။ကိုမတိသူကိုကူညီမှုအလူငွေထည့်ဝင်မှုနဲ့အသင်းအဖွဲ့တစ်ခုခုမှလှူအားပေးကူညီမှုစတဲ့အချက်၃ရက်ကိုအခြေပြုပြီးနိုင်ငံပေါင်း128နိုင်ငံကလူဦးရေတန်တန်းကျော်ကိုစစ်တမ်းကောက်ယူပြီးလွန်ခဲ့တဲ့အောက်တိုဘာလမှာကမ္ဘာအလူရှင်များစီးရင်ကိုထုတ်ပြန်ပါသေးတယ်။စေတနာအရှိဆုံးနဲ့ရရောဆုံးတိုင်းပြည်တွေထဲမှာအမေရိကန်ကပထမမြန်မာကဒုတိယရပါတယ်။ကစီအ ਨੇ ဆုံးနဲ့ပေးကန်းစွန့်ကြဲမှုအ ਨੇ ဆုံးဟာတရုတ်ပြည်ဖြစ်နေပါသေး။ဝါရပြမှုကြီးစိုးတဲ့နိုင်ငံဖြစ်ပါသေး
။မြန်မာသတင်းမီဒီယာလောကကိုတဖြည်းဖြည်းစီးယုံသိမ်းသွင်းဖို့တရုတ်ဘက်ကကြိုးပမ်းနေပုံကိုလွန်ခဲ့တဲ့အောက်တိုဘာ12ရက်နေ့ထုတ်မြန်မာနောက်စာဆောင်မှာတင်ထက်ပိုင်ဆိုသူကရေးသားခဲ့ပါတယ်။ယူနန်ပြည်နယ် တဟုံးဒေသန္တရအစိုးရဝါရဖြန့်ဌာနရဲ့ကွန်ရက်ပေါက်ဖော်အွန်လိုင်းမြန်မာသတင်းစင်ဟာကချင်ဒေသကိုစီးရုံးဖို့ရွေးရပါတယ်။70ဒေသတင်းစာမှာတရုတ်ပိုလန်မှာတိကိုကြော်ညာတဲ့ဆောင်းပါးမျိုးတွင်နိုင်ပါတယ်။ကျက်ဆယ်သိန်းပေးလာတာနဲ့တရုတ်ရဲ့ဝါရဖြန့်သတင်းဆောင်းပါးကို
The Voice of America, Myanmar platform so the online media go, the yo a yin in a mati damu, the right karema, the yo nangana nga une, Myanmar na u pawe mare. Myanmar the yo siwa e zinya simangendri ma, the tangandu ye, taukamu yonchi mugu, loa de lu dosa sujiga, pure tarajao, Myanmar luru ye, taukamu ne yonchi mugu, yashi on tioka, a swangong jovan nibu yabade. မြန်မာပြည်မြောက်ပိုင်းမှာလူမှုရေးအကူအညီပေးဖို့အတွက်ရန်ငွေတန်း1000ဒုမဟုတ်ဒေါ်လာ3200တောက်ပတ်မှုလွန်ခဲ့တဲ့ဧပြီလမှာတရုတ်အစိုးရကသဘောတူလိုက်ပါတယ်။ယူနန်ကိုအခြေခံတဲ့တရုတ်မြန်မာစီးပွားရေးဇင်းညာမှာတရုတ်ဘက်ကစီမံကိန်း30တင်ထားပြီးမဲ့ကိုဟူတာမြန်မာဘက်ကအတည်ပြုပါတယ်။အနုနီးနဲ့စီယုံသိမ်းသွင်းတဲ့အပျော်စွဲလမ်းစဉ်ကိုတရုတ်ကျင့်သုံးလာတာသိပ်မကြသေးပါဘူး။
ရေးရှည်ကျင့်သုံးနိုင်မှအကျိုးခံရရဖို့ရှိပါတယ်။အခုရေတွင်သူခုရေကြီးတောက်လို့ရတာမျိုးမဟုတ်တာသင်ရှားပါတယ်ခင်ဗျာ။ဥက္ကဋ္ဌရမြန်မာရေးတုံ့တက်ချက်ကိုမနေ့ကတောက်ကြနေမနေ့မှလည်းနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။အခုကျမ်းမာရေးစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ဒီတစ်ပတ်မှာတော့ငလျင်လှုပ်ရင်ပါရွေချက်ချင်းလှုပ်တင်တယ်လဲဆိုတာကိုပြောပြပေးမှာဖြစ် ပြီးတော့ပါလို့ရမှမသိပဲဖြစ်တတ်ကြပါတယ်။ငလင်လှုပ်ပြီးဆိုတာသိတာနဲ့တကြိုင်နဲ့အရင်ဆုံးစိတ်တည်ငြိမ်အောင်ထားဖို့လိုအပ်ပါတယ်။ပြီးတော့မှချက်ချင်းတဆင့်စီပါရီလှုပ်တဲ့နေဆိုတာစနစ်တကျဆောင်ရွက်ရမယ်ကိစ္စတွေနဲ့ရှောင်ကြဉ်ရမယ်ကိစ္စတွေကိုရန်ကုန်ပြည်သူစေယုံကြီးအရေးပေါ်ကူတာဌာနကပမောက်ခဌာနမှဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
Okay, ဒီဘောသူကျော်ဝင်ကြီးဘာမခဒေါက်တာမမောင်းခင်ဗျာကျွန်တော်တို့ဒီငလင်အန်တီရဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တစ်ခေါက်ကပြောခဲ့တဲ့နေရာမှာငလင်မတိုင်ခင်ကျိုးတင်ပြင်ဆင်ထားတဲ့ဒီလေးရံနဲ့ပစ္စည်းတွေကျိုးကျလဲကျတာကနေကာကွယ်ဖို့ပစ္စည်းထားသူစနစ်တကျရှိဖို့နဲ့ဒီလမ်းပေါက်လဲပိတ်မသွားအောင်ပေါ့နော်ပြင်ဆင်ထားဖို့နောက်ချက်ချင်းဒီဝက်ကာကင်လုပ်နိုင်ဖို့ပေါ့နော်အလုံးကျ
ဟုတ်တော့ကြာရင်ငလင်းလှုပ်လာတဲ့အချိန်မှာဘာတွေချက်ချင်းလှုပ်တင်တာကိုဆက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်ဆရာအဲ့ဒီတော့ငလင်းလှုပ်တာနဲ့ဆိုင်ပထမဆုံးဘာလို့ခေါ်ရေးကြည့်လဲဆရာငလင်းငလင်းတကယ်လှုပ်လာပြီဆိုတဲ့အချိန်မျိုးမှာကျွန်တော်တို့မှာချက်ချင်းကိုယ့်ရဲ့တုံ့ပြန်ဆောင်ရွက်မှုတွေဟာခဏကြာဖို့လိုတယ်ခဏမကြာရင်ခုနပြခဲ့တဲ့အနေနဲ့ဒီဆုံးကိုပို့ပြီးတော့များ
ဒီလိုပဲကိုယ့်ရဲ့ဈေးမှာရှိတဲ့ဒေသစုဝင်တွေရောနော်လောက်ပေါ်ကိုင်ဘက်တွေရောအကုန်လုံးလည်းပဲတက်နိုင်သမျှအရန်ဟိုမကြောက်ရွံ့ဘူးနဲ့နော်ရောက်ရက်ခတ်ပြီးတော့မဖြစ်ဘူးအတွက်ဒါတွေအတွက်တော့ချက်ချင်းပဲတင်ပြပေးရမယ်ဟုတ်ကဲ့ဆရာအဲ့ဒီတော့ကလေးလှုပ်လာခြင်းရည်တည်တော့ဟာဒီစိတ်ကိုတည်ငြိမ်အောင်ထားပြီးတော့အခုဆရာပြောတဲ့ဘလို့စနစ်တကျဆက်ဆောင်ရွက်မယ်ဆိုတော အဲ့ဒီအကျဉ်းနဲ့နေရာဆိုတာအစအဦးတည်းကနေပြီးတော့အပြင်ကိုထွက်ဖို့အတွက်လုံးဝမထွက်သင့်ဘူး။ဒီကအရှင်တေးရှင်ပြီးတော့စအဦးပြင်ကိုထွက်အောင်ကြိုးစားတာတို့အဲ့ဒါကြတော့ဓာတ်လေးကအုံးပြီးတော့အပြင်ကိုထွက်အောင်ကြိုးစားတာမျိုးတွေမလုပ်သင့်ဘူး။ဘုရားငယ်ငယ်လုပ်တဲ့အချိန်ကငယ်ငယ်လေးကိုပြေးနေတဲ့အချိန်မှာပဲတေးရှင်မနေရာတစ်ခုကိုချစ်ချင်းရှာတယ်။သူတွေကတေးရှင်နေရာဆိုတာတော့ကျ ဒီခိုင်ခန့်တဲ့သပွဲရဲ့အောက်တို့အကာအွယ်ရဲ့အောက်တို့ကြီးဝင်တဲ့ဟာမျိုးဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီခိုင်ခန့်တဲ့နေရာမှာဆရာအရင်ပြောခဲ့တဲ့ဝက်ကကိုင်ပေါ့နော်ဝက်ပြီးတော့အကာအွယ်တစ်ခုကိုယူပြီးတော့တစ်ခုကိုမလဲအောင်ကင်ထားမှာပေါ့ဆရာနော်ဟုတ်ကဲ့ဟုတ်ကဲ့ခရင်အောက်တို့နေနေနေရာမျိုးတော့သူကမဝင်သေးဘူးခရင်အောက်ကျတော့အရင်နေတော့တစ်ခုခုပြောကြတာနဲ့ကိုကအ มันจะการูดีลุยชิ้นนี้อยู่เลยไม่มาเราพิจารณาเนี่ยไปลองบีบอกว่าเนี่ยไงชาร์จจีตีเดียวชิ้นนี้อะไรที่เราเนี่ยอยู่เลยเอามาเราไม่ได้ที่ละยังหนูบารุมาเราไม่ได้โอเคใช่แล้วที่คุณอะไรเงี้ยเล่าเรื่องเช่นเราแทบเช่นไหนเนี่ยไปเรื่องนี้ถ้าเราก็เปลี่ยนท่าเส้นนี้แล้วใช่ไหมเด็กเรื่องเนี้ยกูว่าไม่มีเงินมาส่งเงินที่เดี๋ยวมาเปลี่ยนช่วงเมียไปไม่มีเงินเข้ามาเลยไปแต่เราเนี่ยสิ่งที่ยังทำไม่ได้ที่เรื่องกามา
ยังยงกันลูกชายเราไม่ทั่วไปยี่ยงยงกันลูกชายเลยมาโกโก้จุ๊บจ้าในนามอยู่ดิทักจูดว่าอะไรอยู่ที่ไหนเนี่ยก็จะไอ้ที่มากูยี่ดาวูด้วยจูดามันจะเรื่องยังกูโก้ได้ตั้งยี่อะไรมาไปมีนี่สุนีโอเคใช่คุณลุงดิเอ็นจูเอ็มมาปีดว่าเลยข้าจารอแต่เกลือกูว่าเอ็นจีโอยังไงเนี่ยเสียบาริสเชนลูกสาวเนี่ยเสียแต่เกลือเอ็นจีโอคนนี้เนี่ยเว้ยพวกกาไก่ตัวเดียวกันเนี่ยมาตัวชั้นเจ้าของบ้านช่างวุ้นชาเลยอะไรตัวเดียวกันเนี่ย
ni jiwa tua, main tu lecau, tu nengke, tunggu mungkin sura kacir tua, tu jangan biar pengdiran tu, ngelih aku, dia macam ni, kuah yang lecau baru jorang. Kamu nali ngelih aku, ngelih dan jangan wong tu lecau lekam jorang. Kalau kami lecau me, kau me kini, kau makan ayam me, terusnya me dulu nyuri cip masuk tu, waktu tu dapat masuk tau, sahaja ni jiwa tu tau video.
Okay, sir. Kalau di mana ni jiwa mah wicara wano, ini dia masuk ino jamin bawa wicara metawa.
Okay, okay. Tiada sama. Kau tu dah bawa dua bau suluran itu. Kau tu dah kui apa ni video kerja lah naik di sini. Oh, jika ye jilo sini, ugang tahu kau kau tanya mana. Ugang untuk kau buat ni dua. Jangan tunggu mudi, mungkin naik lagi. Macam mana ugang mudi kui kau bawa ni buat ni. Kamu le bina mah kau untuk cari video sih. Kau bawa macam kau buat ni. เจ้าหนูแฟนหนูบ้านหนูที่หนูอยู่ในชีวิตเนี่ยเป็นข้อมูลที่ข้าวตัวเดียวกันการข้าวมาแล้วกันโอเคเสร็จแล้วที่เอ็งตัวมาสรุปเสียงเลยที่ข้าวกูมาที่ใครเอาที่เสียยันช่วยกันที่ใครมาเรื่อยๆเอามาเว้นบีร์เอากาเวียร์ล่ะสบายใจกูกันดามอยู่สรุปแล้วโอเคโอเคว่ากาบีร์มากันสุดแล้วตัวเงี้ยกูลูกกาบีร์ก็สวยเลยนี่เรื่องเดียวเนาะเบียร์เนี่ยจงใจเอาเดี๋ยวมาเจ้าตะกุกกูไก่ดาวอีกเรื่องเดียวกันนะแล้วก็จะมาดูว่ากาไก่ตัวจริงหร
ဒီလိုသဘောမျိုးတွေပါလေကျောင်းကမကြောက်ဘူးကားကိုင်းနေနဲ့အိမ်ညမှာကိုကိုစစ်စီအောင်နေတဲ့နေပါတယ်နော်ဟုတ်ကဲ့ကြည်နောက်ထပ်ရော်ဒီအပြင်မှာအထူးသတိထားတဲ့နေရာအနေထားမျိုးတွေရှိသေးလားဆရာဘာလို့ကြတော့လဲပဲကျွန်တော်တကယ်လို့အပြင်မှာကားမောင်းနေတဲ့အနေထားမှာရှိနေခဲ့ရောမောင်းနေတဲ့ကားဆိုရင်လည်းကားကိုအချိန်ရှော့ပြီးချက်ချင်းရက်တဲ့အခါမှလည်းပဲခုနပြောသလိုပဲကြောက်ကြပြိုလဲနိုင်တဲ့ဖ ် ဒီနေ့ကျွန်တော်တို့ကတော့ဒီလိုမျိုးအပြည့်ရလက်မှတ်ထိုးထားတဲ့လက်နက်ကန်စဲပွဲနဲ့ညီညာရေးဆွေးနွေးပွဲတွေပြန်ဆက်တာပေါ့နော်အဲဒီလိုကြီးပြီးတော့တခုခုနဲ့သူပါပဲညီမငန်းတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုချိန်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
ပင်ရပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံကိုနိုင်ငံတကာရာဇဝတ်ခုံရုံးကနေအရေးယူတဲ့အပေါ်နိုင်ငံတကာရောက်ကရင်အဖွဲ့အစည်းပေါင်း 40 ကျော်ကကြိုးစားထောက်ခံခဲ့တဲ့ဆိုတာနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ICJတရားရုံးတက်မဲ့ကိစ္စနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားကွဲပြားတဲ့အမြင်တွေကိုကြားကြရမှာပါရှင်
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအပြည်ပြည်ဆိုင်ရာတရားရုံးICJမှာမြန်မာနိုင်ငံကရင်ဆိုင်သွားမဲ့မှုနဲ့နိုင်ငံတကာရာဇဝတ်ခုံရုံးICCရဲ့ဆုံဆမ်းမှုဖော်ထုတ်မှုပေါ်မှာနိုင်ငံတကာရောက်ကရင်ဖွဲ့စည်းပေါင်း 40 ကျော်ကကြိုးစားထောက်ခံကြောင်းတည်ဆင်ပါလနှစ်ရက်နေမှာထုတ်ပြန်လိုက်ပါတယ်အခုလိုICJတရားစွဲဆိုမှုက ရိုဟင်ဂျာအတွက်တည်းမကပဲမြန်မာနိုင်ငံမှာရှိတဲ့တိုင်းဒါတွေအားလုံးအတွက်တရားမျှတမှုရရှိဖို့အတွက် ကရင်ဖွဲ့တွေကကြိုးစားထောက်ခံတာဖြစ်တယ်လို့အဖွဲ့ပြောခွင့်ရသူနော်ဝါခုရှိကပြောပါတယ်မြန်မာနိုင်ငံဟာ UN ရဲ့လူမျိုးတုံးသားပြတ်မှုရာဇဝတ်မှုကာကွယ်ခြင်းနဲ့ပြည်ထောင်ချမှတ်ခြင်းဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးသူပိသားဖြစ်တာကြောင့်ကမ်ဘီယာနိုင်ငံရဲ့တရားစွဲဆိုမှုပေါ်မှာ ICJ တရားရုံးမှာရင်ဆိုင်သွားရမှာလည်းဖြစ်ပါတယ်အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာ
NLD အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်လိုက်ရဲ့နေအိမ်ကိုတည်ဆင်မလာ3ရက်နေညကအမည်မသိအဖွဲ့ကနေလက်ပစ်ပုံးနဲ့ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်ဒီလိုပုံးနဲ့ပစ်ခတ်ရမှာပောက်ကွဲမှုမရှိခဲ့သလိုနှဲ့မြခံရဲတပ်ဖွဲ့ကနေတရားခံကိုစီစစ်နေဆဲဖြစ်တယ်လို့ဆိုပါတယ်ဒီပုံးခွဲမှုဖြစ်စဉ်အတွင်ဦးမောင်မောင်လက်ဟာအမျိုးသားလွတ်တော်အစည်းအဝေးတက်ရောက်နေခြင်းဖြစ်လ
မင်းနဲ့အစီပိုင်းတာချီလေးမြို့နဲ့တာလီမြို့နဲ့ခွဲမှာပါဝင်တဲ့နာဟိုင်းလိုရွာမှာဒေသခံလူထုကောက်ကွက်တဲ့ကြားကကုမ္ပဏီတွေကနေချွေဆက်လက်သူ့ဖော်နေမှုကြောင့်တဘာဝဘေးကြုံရတဲ့ဒေသခံတွေကနေအိမ်ကိုစွန့်ခွာပြီးရွာပြင်မှာသွားရောက်နေထိုင်ကြရပါတယ်အခုပြီးခဲ့တဲ့မိုးတွင်းကာလကနေအခုချိန်ထိနေအိမ်ကိုပြစ်ပြီးရွာပြင်မှာသွားနေရတဲ့ရွာသားတွေမီတာစု၈စုရှိနေပြီဖြစ်ကြောင်းနေထိုင်လုကန်စားတာဖို့အခက်အခဲရင်ဆိုင်နေရကြောင်းနာဟိုင်းလုံရွာသားဆိုင်းရှိုးကပြောပါတယ်၂၀၀၆ခုနှစ်ကတည်းကစတင်လာတဲ့နာဟိုင်းလုံဒေသမှာရွှေသူဘော်မှုကြောင့်နေ့နဲ့ဆုံးရှုံးမှုတွေခံနေရတဲ့ဒေသခံတွေဆက်ဆိုင်ဆန့်ကျင်ကောက်ကွက်လာကြပေမဲ့လည်းအစိုးရဆက်ဆက်အာဏာပိုင်တွေကလည်းဒေသခံတွေကိုဖြည့်ရှင်ပေးတာမျိုးမရှိကြောင်းနာဟိုင်းလုံဒေသခံတွေကပြောဆိုနေပါတယ်နာဟိုင်းလုံမှာရွှေသူဘော်မှုကြောင့်ဒေသခံလူထုရဲ့လေယာဉ်မြေဧက380ကျော်လဲပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်
။မွန်ပြစ်သက်ပါတီဦးဆောင်အကောင့်ထဲပေါ်ဆောင်ရွက်လျက်ရှိတဲ့မွေးစေးဆွဲသူများပြန်လည်ထူထောင်ရေးဌာနရဲ့လုပ်ငန်းစဉ်တွေကိုနိုဝင်ဘာလကုန်ပိုင်းကရေးမြုံနဲ့အတွင်းရှိခြေရွာတွေမှာရှင်းလင်းပွဲကျင်းပခဲ့ပါတယ်။မွန်ပြစ်သက်ပါတီထိန်းချုပ်ရာနယ်မြေဖြစ်တဲ့ဝယ်စင်စခန်းအနီးမှာမွေးစေးဆွဲသူများပြန်လည်ထူထောင်ရေးစခန်းကိုအကောင့်ထဲပေါ်နေမှုနဲ့ဌာနလုပ်ငန်းစီမံကိန်းတွေကိုပြီးခဲ့တဲ့မိုးရာသီမှာစတင်ပြုတ်လုလာခဲ့ပြီးရေလွှမ်းမိုးမှုနဲ့ရေဘေးဒုက္ခကြောင့်အခုအခါတဖန်ကွင်းစင်းပြီးရှင်းပြပေးခြင်းဖြစ်ပါတယ်။ဒီရှင်းလင်းပွဲမှာမွန်ပြစ်သက်ပါတီဒုဥက္ကဋ္ဌနိုင်ဟန်သာနဲ့ဒဝဲခရိုင်ဥက္ကဋ္ဌနိုင်ညာထွန်းတို့ဦးဆောင်ပါဝင်ခဲ့ပါတယ်။အဆိုပါမွေးစေးဆွဲသူများပြန်လည်ထူထောင်ဌာနကို2018ခုနှစ်မှာစုစုပေါင်း45ဦးကိုယ်စားလှယ်အဖွဲ့ကစတင်အကောင့်ထယ်ဖော်ဆောင်ခဲ့တာဖြစ်ပါတယ
်အခုပတင်းလော်တွေကိုဆက်လက်တင်ဆက်ပြီးတော့မှာပါစစ်ရဲစွမှုလူခွင့်ချိုးဖောက်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကနေတရားစွဲဆိုမှုကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင် ICJ တရားရုံးတက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့တိုင်းသာလက်နက်ကင်တပ်ဖွဲ့အချို့ကလည်းထောက်ခံကြိုဆိုကြသလိုတချို့ကမြန်မာအစိုးရဘက်ကနေရက်တီထောက်ခံကြပါတယ်ဒီအကြောင်းသိစိတ်ကိုနမ်ဟွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုပဋိပက္ခဖြစ်စဉ်မှာမြန်မာစစ်တပ်ကနေနယ်မြေရှင်းလင်းရေးလှုပ်ဆောင်ရမှာရိုဟင်ဂျာဆိုသူခုနှစ်သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသိမ်းရှောင်ခဲ့ကြရပါတယ်။အဲ့ဒီအချိန်တုန်းကတပ်ဖြတ်ခြင်းအတ္တမကျူးလွန်ခြင်းစတဲ့လူအခွင့်အရေးချိုးဖောက်မှုတွေလည်းခံကြရတယ်လို့လူအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကထုတ်ပြန်ပါတယ်။က Gambia nengang ni, nyaman nengangu, lumio tong tapya musanya ubri chopa mune, atipi sanya dia yung ICJ ma dia suesu laipare. Dike sana patabi, apiya lama yi tothare, taina lana kain tapwe miyaye, nyingjai longan si, usang apwe, PPST ye, taina ngan chimai miyoma, dise mala naya nigani, leya ni eti, jimpa pilo de, siwe maro, ICJ ma, nyama asoya ga dia yin sa ime, ke sana patabi, suenwe kaya ma, asoya ye dawon yu mu, dawon Kamugo, Japani, Chim, Tipido, Amandiane, Diamia Damugo, Porto Nichim, Pitello, Topian, Jina Chama, Yita, Tavare, PPST, a Dimping Campogo, Ukon signed a Kulu, Biovare.
A poet, a mean, the rolling year, the Kugetia, the rodeo, he, Yara, no, ever men of Tonga, Topian get a month, a dying collar, one of these are all Tonga Mave, Bama.
ထူးထူးခြားခြားပြည်တော်မှာအကောင်းမြင်လာတော့အဆုံးမြင်လာတော့ရှိဖို့မလို့ကျွန်တော်တို့ဆေးဖွဲ့ကတတနဲ့ထွက်အောင်လုပ်ရတယ်ဆိုတာဆိုတော့သူကမလွယ်ဘူးပေါ့ဗျာနော်မြန်မာအစိုးရနဲ့စစ်တပ်ကနေတရားတွားရောက်ရင်ဆိုင်မှာကိုထောက်ခံကြောင်းအကောင်းမြင်ကြောင်းနဲ့တိကျမှန်ကန်တော့အချက်လက်အပြည့်စုံဖြင့်တွားရောက်ဖြေရှင်းရန်တိုက်တွန်းကြောင်းရှင်းလင်းတဲ့ကိန်းတစ်ခုဖြစ်တဲ့
လူခွင့်ရေးချိုးဖောက်မှုဆေးရဆိုးကျွလုံမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံကကြားဆွဲဆိုမှုအပေါ်ထောက်ခံကြောင်းမြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့၃ဖွဲ့အနေနဲ့ကြေညာချက်ထုတ်ပြန်ခဲ့တဲ့ TNLA
အခုလိုတရားစွဲဆိုမှုကိုနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုယ်တိုင်နေသာလန်နိုင်ငံတိဟစ်မြို့မှာရှိတဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဒီဇင်ဘာလ10ရက်နေ့ကနေစနေရက်နေ့အထိတွားရောက်ရင်ဆိုင်မှာဖြစ်ကြောင်းနိုဝင်ဘာလ20ရက်နေ့ကမြန်မာအစိုးရကထုတ်ပြန်ခဲ့ပါတယ်
ဆက်ပြီးတော့ထိုင်းနယ်စပ်နဲ့ကလက်မှာရှိတဲ့ဖျားသုံးစုဒေသမှာမြန်မာစစ်တပ်နဲ့မွန်ပြည်တပ်ပါတီတပ်တို့တိုက်ပွဲကြောင့်ဒေသခံရွာသားတွေစစ်ဘေးတိမ်းရှောင်နေကြရပါတယ်ဒီအခြေအနေကိုမိကလျာမောင်ကနေစူးစီးတင်ဆက်ထားပါတယ်မွန်ပြည်တပ်ပါတီနဲ့မြန်မာစစ်တပ်တို့ကြားဖျားသုံးစုဒေသဂျပန်ရေတွင်တိုက်ပွဲကြောင့်ဂျပန်ရေတွင်ကြံတော်နဲ့တိုက်ရင်တုံရွာသားတွေဟာအထူးသဖြင့်တက်ကြီ
Sishang Sakan Yao, Japan Yirin Sishang to Uga, Momadane, Kurubet, Piavare.
Clear your Lungerio, Lurio, Jamla Lu Tabi Layare, Midwibu Jama Kulunyare, Taipwega Peche, each Hamasura Matibu, General Yuagarugaro, Sishang Yare.
Dilo Tapi Layare, Emajanire, Pudan Piasiri, Jawe, Emu Traisanri, Sonshong Layare Lu, Japan Yirin Yama, Sishang, Mutamiduga, Momadane, Kurue, Piavare.
โอ้มาตาบังอ่ะก็ทำละหมดแล้วล่ะบังแต่ก็เป็นรอยเจ้าละหอดนะตอนนี้เลยอ่ะโอ้เปลี่ยนยามไม่ใช่ละอังจีมอดเจ้าสิหนีวิโลยาเปลี่ยนตัวเลยตุรีก็เปลี่ยนไปเองด้วยมาส่วนเลยเปลี่ยนยามไม่ใช่ดอกเหมือนเอาท่าเลยจ้ะตุรีก็สั่งสายเอาเรื่องนี้ก็ส่วนเองมาเหมือนท่าเลยว่าโอนกังตุรีก็ชักสายเลยจ้ะกงโยสั่งสีกงลงเปลี่ยนสลักขัดเลยลูกท่าแต่ชอบเองส่วนเผาทรินท่าละว่าชอบสายงานสายเงินเรียวตัวเลยเองมาส่วนเงื่อสูบบ
mind good at Chamale, then a gin lending it in it, Pian la Samapia Picatani, people, Kebari. Japan Yerin Tatis Kankajago, Mobi Debadine, a shit down dine sitana joga, Tamaro Yashidu, Pigaret, Dizemala Nayaniga, Tesona, the Zonia, the Botu Jare, a seat, Piao de Bulule, Mobi Debadi, Pidia Tana, Tawangan, Nawin Laga, Kuru, Piavare.
ပါတယ်အနေထားကတော့ကျွန်တော်တို့နှစ်ဖက်ပြင်ပြတဲ့အစီအစဉ်ရှိတယ်ကျွန်တော်တို့သဘောတူဒီတည်ရတဲ့အစီအစဉ်ကိုကျွန်တော်များတော့မရောက်ဘူးလို့လည်းနှစ်ဖက်ဟိုပြင်ပြတာတော့ဒီအစီအစဉ်ရှိပါပြီးခဲ့တဲ့နိုဝင်ဘာလ26ရက်နေ့မှာထိုင်းမြန်မာနယ်စပ်နယ်နိမိတ်ကိစ္စကိုအကြောင်းပြုပြီးမွန်ပြည်တပ်ပါတီတပ်တည်တဲ့ဂျပန်ရေတွင်ကြေးရွာကိုမြန်မာစစ်တပ်ကဝင်ရောက်လာတဲ့အတွက်နှစ် Midwepo, Namakai Pongyjama, Sipi, Tenshaw Niyara, Dabajo, Shinibi, Pibare, Shin.
ရခိုင်ပြည်နယ်မြောက်ဦးမြို့မှာလက်နက်ကြီးကြီးတလုံးကြောက်ရောက်ပောက်ကွဲခဲ့တဲ့အတွက်အမျိုးသမီးနဲ့ကလေးတွေအပါအဝင်၃ဦးသေဆုံးပြီး၇ဦးဒဏ်ရာရရှိခဲ့ပါတယ်။ICJ မှာမြန်မာနိုင်ငံကအမှုရင်ဆိုင်သွားရမယ်နိုင်ငံတကာရာဇဝတ်ခုံရုံး ICC ရဲ့စုံစမ်းအမှုဖော်ထုတ်မှုပေါ်နိုင်ငံတကာရောက်ကရင်ဖွဲ့စည်းပေါင်း၄၀ကျော်ကကြိုဆိုထောက်ခံကြောင်းထုတ်ပြန်ခဲ့ပါတယ်။
တရရှိမြခုနားဆင်ကြတာကတော့ပြည်နယ်ဝိုင်းတော့ဒါတွေကနေပြသတင်ဆက်သွားမယ်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမရ။တရင်သတင်းလွှာကဏ္ဍကိုမနေ့ကပြန်တောက်ကြနေမနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်။အခုလာမယ့်စနေညတရရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုပြောပြရင်းဖိတ်ခေါ်ချင်ပါတယ်ရှင်။
ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်သလိုလူ့အခွင့်အရေးချိုးဖောက်မှုဆွတ်ဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ်နေ့လည်းဖြစ်ပါတယ်။လူ့အခွင့်အရေးချိုးဖောက်မှုဆွတ်ဆွဲချက်တွေအတွက်နိုင်ငံကမှဖြေရှင်းရမယ်အဆင့်ကြီးရောက်ခဲ့ရတာဘာကြောင့်များပါလဲ။ နိုင်ငံကရလက်ခံယုံကြည်လာဖို့ဗာရီလုတ်ဖို့လိုအပ်နေတယ်လေစူရာရီကိုဖျူအေးရဲ့စနေနေ့ည8:00လေးလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမျက်လို့သူတွေအနေနဲ့ဖျူအေးရဲ့ဖုန်းနံပါတ် 1-2-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-
စမီနီညာတိုင်းလိုက်ဒီလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင
်စနေညထားရလေလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရစေ။အခုကြာသပတေးနေ့ညပိုင်းထိတ်တဲရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတနဲ့ထရန့်ပေါ်တရားဆွဲဆိုရေးရွေးလုပ်ငန်းစဉ်စတင်တော့မှဖြစ်တဲ့အကြောင်းအောက်တိုဘာ8ရက်နေ့နန်စီဖလိုစီကဒီနေ့ပဲကြေညာလိုက်ပါတယ်။ဖွဲ့စည်းပုံခြေကဥပဒေနဲ့ညီသမ္မတပေါ်ရေးယူနိုင်ရေးအောက်တိုတရားရေးကော်မတီကိုညွှန်ကြားထားတဲ့အကြောင်းပြောဆိုလိုက်တာပါ။သမ္မတရဲ့လုပ်ရည်တရားဖွဲ့စည်းပုံခြေကဥပဒေကိုချိုးဖောက်တယ်ဆိုတော့မငင်းနိုင်တဲ့အကြောင်းလဲအောက်တိုဥထာကပြောခဲ့ပါရဲ့။နိုင်ငံရေးအကျိုးမြတ်ရမယ်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ယူကရိန်းကိုသမ္မတထရန့် PRP ရတာတရားစွဲနယ်နောက်တဲ့ပြစ်မှုမြောက်တဲ့အကြောင်းဖွဲ့စည်းပုံခြေကဥပဒေရကျွမ်းကျင်သူပညာရှင်သုံးယောက်ကလွှတ်တော်မှာထွက်ဆိုခဲ့ပြီးနောက်ပြည့်မှာပဲကြေညာလိုက်တာပါ။အောက်တိုဥထာရဲ့ကြေညာချက်မတိုင်ခင်မှာပဲသမ္မတထရန့်ကတော့ဒီမိုကရက်ကိုယ်စားလှယ်အများစုဖြစ်တဲ့အောက်တိုမှာတရားစွဲရေးလုပ်ငန်းစဉ်တွေစတင်မယ်ဆိုရင်လည်းနည်းနည်းဆန်းဆန်းဆောင်ရွက်စီရင်နေဆိုပြီးပြောဆိုထားပါတယ်။ပြည်ထောင်စုမှာပင်စင်ကန်စားဝယ်စနစ်တစ်ခုလုံးကိုပြင်ဆင်တဲ့သမ္မတအီမနျူအယ်မက်ခရွန်ရဲ့အစီအစဉ်တွေပေါ်မချေနှက်ချက်နဲ့နိုင်ငံတော်ဆန္ဒပြပွဲတွေလုပ်နေရကြောင်းပါရီမြို့တော်ကြီးတစ်ခုလုံးမှာလည်းလုပ်ငန်းတွေရပ်ဆိုင်နေပါတယ်။ဆရာများတမကကုန်တင်ကားမသူများတမကစတဲ့အလုပ်သမားတမကပေါင်းစုံကတမကဝန်တွေကအလုပ်ခွင်ကနေမြို့တော်လမ်းမပေါ်မှာထွက်ပြီးချီတက်ဆန္ဒပြနေကြတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတွေကနေဘက်ဒေသတွေမှာဆက်သွယ်ရေးကုမ္ပဏီကြီးကဒေါ်လာ10ဘီလီယံကျော်ဖို့လောက်ဟွာဝေးပစ္စည်းကိရိယာကိုဝယ်ယူပြီးအင်တာနက်ဆက်သွယ်ရေးစနစ်တွေတက်ဆင်မဲ့အစီအစဉ်ကိုအမေရိကန်ဆွေရကတားဆီးခဲ့တဲ့အပေါ်ဟွာဝေးကုမ္ပဏီကအမေရိကန်ဆွေရကိုတရားစွဲလိုက်ပါတယ်။ပြည်သူ့ဆက်သွယ်ရေးဆိုင်ရာကော်မရှင် FCC ကိုနယူးအော်လင်းမြို့မှာရှိတဲ့ပြည်သူ့တရားရုံးမှာဟွာဝေးကုမ္ပဏီကတရားစွဲဆိုလိုက်တာလည်းဖြစ်ပါတယ်။
ကြာသပတေးနေ့ညပဲထိတ်တဲရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာဖြစ်ပါရဲ့ရှင်။အခုညအစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းနှံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။မနက်ပိုင်းတောက်ကြနေ့မနက်ဖက်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနာရီဝက်မှာလိုင်းလက်မီတာ190တို့ကနေပြီးတော့နားဆင်နိုင်သလို Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါလေရှင
်
This program has come to you from the Voice of America, Washington.